အစိုးရသတင်းစာမျက်နှာဖုံးတွေမှာရေးသားဖော်ပြနေတဲ့နိုင်ငံရေးအုပ်ချုပ်ရေးစီးပွားရေးလူမှုရေးစတဲ့ဥတီချက်တွေတဲ့ကတချို့ကိုပြီးခဲ့တဲ့ဧပြီလ17ရက်နေ့ကစပြီးတော့ပြောင်းလဲဖော်ပြလာပါတယ်ဒီဥတီချက်တွေကငကိုကလေးကဝါရဖြန့်ချီရေးအတွက်သာအသုံးပြုခဲ့တာဖြစ်တဲ့အတွက်စာသားပြောင်းပေမဲ့လို့လဲလက်တွေမှာကတော့ထူးခြားမှုမရှိဘူးလို့ဝေဖန်ပြောဆိုတာတွေရှိတယ်လို့အစိုးရတဲ့လက်ထက်မှာပြောင်းလဲတာတစုံတရာရှိလာတယ်လို့မြင်နေတယ်လည်းရှိနေပါတယ်ဒီအကြောင်းကိုတော့ကိုစော်ဝင်းလိုင်ကစုံစမ်းထားတာမဟုတ်လို့ဆက်ပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါအစိုးရအဘော်နေ့စဉ်သတင်းစာတွေထဲမှာပါတဲ့ဥတီချက်7ခုတည်းကနေနိုင်ငံရေးဥတီချက်3ခုစီးပွားရေးဥတီချက်1ခုနဲ့လူမှုရေးဥတီချက်1ခုစုစုပေါင်းဥတီချက်5ခုကိုရုတ်တရက်ပြင်ဆင်ဖော်ပြလိုက်တာပါဒီဥတီချက်7ခုဟာအစိုးရရဲ့လုပ်ငန်းစဉ်ဥတီချက်တွေကိုအတိုင်းအတာတစ်ခုအထိထင်ဟစေတယ်လို့သူ့အနေနဲ့ယူဆတဲ့အကြောင်းဗဟုဖွံ့ဖြိုးမှုအဖွဲ့ကဦးအောင်သူငင်းကသုံးသပ်ပါတယ
်ကျွန်တော်မြင်လာတော့ဒီလိုပေါ့ဒီသမ္မတရဲ့မိကုံးများစထွက်လာတယ်လေထွက်လာတော့ကျွန်တော်ဖတ်ကြည့်တော့ဓမ္မကျတော့သူ့ရဲ့ mission vision သဘောဆန္ဒပေါ့ဗျာကျွန်တော်အခုဒီဥတီချက်ဒီအခုလည်း12ရပဲလို့ထင်တယ်နော်အဲ့မှာကျတော့ကျွန်တော်ထင်တာက mission သဘောမျိုးပူဆန္ဒလို့ထင်တာပေါ့ဗျာကျွန်တော်ရောရေဘူးရပြောရင်တော့ဒါ government ရဲ့vision mission ဒီလိုဟာမျိုးသဘောမျိုးထုတ်လာတာလို့ပဲကျွန်တော်ထင်တော့အများကြီးတော့မပြောင်းခင်ဗျာဘာလို့လဲဆိုတော့ဒီပြီးခဲ့တဲ့ဒီရွေးကောက်ပွဲမှာဟိုကဒါအရင်ရရှိပြီးသားအောင်မြင်မှုတွေကနေပြီးတော့တိုင်းပြည်ကိုနောက်တစ်ဆင့်ဆက်သွားမယ်ဆိုတာမျိုးပေါ့နော်ကျွန်တော်အဲ့လိုပုံမှန်တကယ်ယုံကြည်နေလို့လဲအခုလိုမျိုးပေါ့အရင်ကအခြေခံကောင်းတွေပေါ့အခြေခံပြီးတော့အခုဆက်သွားမယ်ဆိုတာမျိုးသုံးသပ်ချက်လည်းဖြစ်နေတာပေါ့နော်ကျွန်တော်ဒါပေမဲ့လည်းဒီအခုလက်ရှိ mission မှာပြန်ကြည့်ဖို့လည်းလိုတာပေါ့နော်ခုနကသမရဘောဂရက်မိကုံပြောသွားတဲ့အနေထားမှာဆိုလို့ရှိရင်ဒီကောင်းမွန်တဲ့အစိုးရဖြစ်ရေးတို့ဒီတန့်ရှင်းတဲ့ဒီလက်စားမှုကင်းတဲ့အစိုးရဖြစ်ရေးဆိုတဲ့ကိစ္စမျိုးတွေနောက်တစ်ခါစီးပွားရေးပွင့်လင်းစေရေးဆိုတဲ့ကိစ္စမျိုးတွေပေါ့ဆိုတော့ဒါရင်နဲ့ပတ်သက်လို့ကပြည့်ရှိဒီမစ်ရှင်တွေထဲမှာဘယ်လောက်ထိပြန်ထင်ဟတ်တယ်လဲပေါ့ဆိုတော့ဒါလည်းကျွန်တော်တို့ကြည့်ဖို့လိုပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီအစိုးရကဒီသမ္မတရဲ့မိကုံထဲမှာလည်းပါတာပေါ့ဗျာပါတာကဒီလူခွင့်ရေးကိစ္စတွေသဘာဝပတ်ဝန်းကျင်ကိစ္စတွေလည်းပါတော့ဆိုတော့ဒီကိစ္စတွေလည်းဒီခုလက်ရှိmission နဲ့မှာဘယ်လောက်ထိပြန်ပြီးတော့ထင်ဟတ်တယ်လေပေါ့ဒါလည်းကျွန်တော်တို့ပြန်ကြည့်ဖို့လိုတယ်ထင်ပါတယ
်လက်တွေ့နဲ့အပြောကွာခြားမှုတွေကတော့ရှိနေတာပါဥတီချက်ရီမန်းချက်တွေဘယ်လောက်ပဲကြည့်ကောင်းအောင်ဝေဝေဆာဆာဖော်ပြနေပေမဲ့အလုံးကိုလက်ခံယုံကြည်လို့မရနိုင်ဘူးလို့ဦးအောင်သူငင်းကပြောပါတယ်အရင်စစ်ဆိုးရလက်ထက်နဲ့အခုအစ်စ်တက်လာတဲ့အဆိုးရအကြာကွာခြားချက်တွေကိုတိုင်းလို့ရတဲ့ပေဒံနဲ့တိုင်းပြီးလက်ရှိအဆိုးရအနေနဲ့ဘယ်လောက်ထိပြောင်းလဲမှုတွေကိုလှုပ်ဆောင်ပေးမလဲဆိုတာကိုစောင့်ကြည့်ရမယ်လို့ဆိုပါတယ်ဒါပေမဲ့လောလောဆယ်အစိုးရအသစ်တက်လာပြီးနောက်ပိုင်းပြောင်းလဲမှုတစုံတရာဖြစ်ပေါ်တာကိုတွေ့နေရတယ်လို့ဦးအောင်သူငင်းကဆက်ပြောပါတယ်
။ကျွန်တော်မြင်တာကတော့ဒီလိုဗျ။အခုအနေထားမှာအပြောင်းလဲတွေကတော့တစုံတရာတော့သွားတယ်လို့ကျွန်တော်မြင်တယ်။ဥမာအဖြစ်ဆိုလို့ရှိရင်ဒီဗိုလ်ချုပ်သားရွှေရနောက်ထပ်မျိုးဆက်တွေကိုတချို့အာဏာလွှဲဝါပြီးတော့ဆင်းသွားတဲ့နားသွားတဲ့သဘောမျိုးကျွန်တော်ပုံမြင်ပါတယ်။ဆိုတော့ဒါပေမဲ့လည်းဘာဖြစ်နေသေးသလဲဆိုတဲ့အခါကျတော့အရင်အတိတ်ကာလကဖြစ်ခဲ့တဲ့ဒီ legacy လို့ခေါ်ဒီကလာကအရေးမေးရဆက်ရှိနေသေးတယ်ဆိုတော့နောက်တစ်ခါကျတော့ဒီဘျူရိုကရေစီရန်တရားတစ်စုံလုံးမှာလဲခြားစားတာတွေအရေးချင်းမထက်မြက်တာတွေဒါတွေကလည်းရှိနေတဲ့ခါကျတော့ကိုရှိကိုတကယ်သွားကျင်အောင်ပါဒီရန်တရားတွေကဒီလောက်ထိအလုံးလုံးနိုင်မှာမလားဒီလောက်ထိဖြစ်ပါမလားပေါ့ဆိုတော့ဒီလိုမေးခွန်းတွေလည်းအများကြီးရှိတယ
်အစိုးရကဘယ်လောက်ပဲပြောင်းလဲမှုတွေဖြစ်ပေါ်နေတယ်ဆိုတာကိုပြသနေပေမဲ့လည်းဒါတွေအလုံးဟာဝါရက်ဖြန့်ချီရေးအတွက်တက်တက်တာဖြစ်ပြီးအနှစ်သာရပါတဲ့ပြောင်းလဲမှုတွေမဟုတ်တဲ့အကြောင်းဝိုင်းရင်သတင်းစာဆရာကြီးတူဖြစ်တဲ့ကျေးမွန်ဦးတာပန်းကပြောပါတယ်
ကျွန်တော်တို့မြင်တာကတော့ဗျာသူတို့လူသစ်စစ်သိဟိုပါဗျာအစိုးရသစ်ဆိုတော့အဟောင်းတွေအောင်မြင်ခဲ့လို့အစ်စ်ကိုဥဆောင်နေဆိုတော့ရှမ်းပဲဗျာအလုံးအဆုံးသူတို့ကဟိုလိမ့်နေနေတာပဲအဲ့လိုလဲဒါဟိုနေအိတ်လိမ့်ပြီးအစ်စ်ပေါ့ဗျာ
တကယ်တော့ဝါရဖြန့်ချီရေးလုပ်ငန်းတွေကိုအရင်မြမဆိုရှယ်လမ်းစဉ်ပါတီလက်ထက်ကတည်းကသတင်းစာတွေထဲမှာစနစ်တကျတာဝန်ပေးလှုပ်ဆောင်နေခဲ့တာဖြစ်တယ်လို့လည်းဥတာပန်းကဆက်ပြောပါတယ်
ဒါတွေအားလုံးကကျွန်တော်တို့မဆလခက်တရပေါ့ဗျာဒီဝင်လိမ့်ခံပြီးတဲ့နောက်ပိုင်းမှာဒီ policy သတင်းတွေကပေါ်ကနေပြီးတော့သူတို့ vote ရှိတယ်ဗျာသူတို့ vote မှာဟိုပါဗျာပါတီတို့ဘာလို့ဟိုတုန်းကဟိုကောင်စီတောင်မပါဘူးဗျာပါတီဘိုကော်မတီတို့ဘာလို့အဲ့မှာသူတို့ဒီစာပေပါညာဆိုတဲ့အဲ့ဒီလူတွေကလုတာပဲလူတို့ကိုလိမ်ဖို့အတွက်လုတဲ့ကိစ္စပဲဗျာဒါစစ်အာဏာရှင်ကဥနေဝင်62ခုနှစ်ကစစ်အာဏာသိမ်းတဲ့အချိန်ကဆိုပြီးစစ်အာဏာကိုအလျှော့မှမပေးခဲ့ပဲအခုဆက်လက်ပြီးတော့စစ်အာဏာရှင်စနစ်ကိုလိမ်နေပြီးတော့စီကန်းရှိသောဒီမိုကရေစီဆိုတာပြောတာပဲလေအဲ့ဒီဟာနဲ့တိုက်လျောညီတွေ့တဲ့သူတို့ slogan တွေချတာပဲ
နေ့စဉ်သတင်းသားထဲမှာထည့်သွင်းဖော်ပြနေတဲ့ဥတီချက်62ခုတည်းကတချို့ကိုအခုလိုပြောင်းလဲဖော်ပြခြင်းမလုပ်ခင်ခုဧပြီလ17ရက်နေ့မှာ ပြောင်းလဲဖော်ပြခြင်းမဟုတ်ခင်ပြီးခဲ့တဲ့ဧပြီလ၈ရက်နေ့ကဥတီကျအဟောင်းတွေကိုနောက်ဆုံးဖော်ပြခဲ့တာပါဒီကြားထဲမှာဧပြီလ၉ရက်နဲ့၁၀ရက်၂ရက်နောက်ပြီးဥတီကျတချို့နဲ့ပြောင်းလဲဖော်ပြလာတာဖြစ်ပါတယ်